ရာရှာနယ်ပစိဖိတ်ဒေသကတန်းပြည်ရဲ့စီးပွားရေးဟာ2014-2015ခုနှစ်မှာဖြန်းဖြန်း 9.2% ရှိမယ်လို့အစောပိုင်းမှာခန့်မှန်းထားပေမဲ့ဧပြီလဆန်းထုတ်ပြန်လိုက်တဲ့ကမ္ဘာပံရဲ့2014စီးပွားရေးဖွံ့ဖြိုးမှုခန့်မှန်းချက်နောက်ဆက်တွဲအစီရင်ခံစာမှာတော့ 9.1% ကိုရှော့ချလိုက်ပါတယ်။ကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်လာတဲ့တရုတ်နိုင်ငံရဲ့ဖွံ့ဖြိုးမှုပမာဏဟာလည်း 9.9% ခန့်မှန်းချက်ကနေ 9.6% ကိုရှော့ချတွက်ချက်ခဲ့တာပါ။ရှီတောင်အရှတ်ဒေသကနိုင်ငံတွေထဲမှာတော့မြန်မာနဲ့အိန္ဒိယထိုင်းနိုင်ငံတွေအတွက်ထူးထူးခြားခြားခံမှန်းချက်အတက်ကျတွေကိုလည်းတွေ့ရပါတယ်။နိုင်ငံရေးပြဿနာတွေကြုံနေရတဲ့ထိုင်းနိုင်ငံမှာတော့မူလက2014ခုနှစ်ထဲဖွံ့ဖြိုးမှုပမာဏ 4.5% ရှိမယ်လို့တွက်ထားပေမဲ့ 300% ထိရှော့ချလိုက်တယ်လို့2015ခုနှစ်အတွက် 900% ခံမှန်းချက်ကနေ 4.5% ကိုပြောင်းလဲရှော့ချခဲ့တာပါ။မြန်မာနိုင်ငံအတွက်ခံမှန်းချက်မှာတော့2014-2015မှာ 6.9% ရှိမယ်လို့ခံမှန်းထားခဲ့ပေမဲ့နောက်ဆက်တွဲအစီရင်ခံစာမှာတော့ 9.8% အထိတွန်းမြင့်ခံမှန်းထားပါတယ်။ကမ္ဘာပံရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးဆိုင်ရာအရာရှိချုပ်ဘတ်ဟော့ဖ်မန်ကတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှုန်းဟာတရုတ်နိုင်ငံကိုတော့ကျော်တက်သွားနိုင်တယ်လို့ပြောပါတယ်။
Myanmar is doing exceptionally well. The growth rate we expect for this year is above the average of the region.
မြန်မာနိုင်ငံရဲ့စီးပွားရေးဟာထူးထူးခြားခြားအားကောင်းနေပါတယ်။ဒီနှစ်အတွက် General ခံမှန်းချက်ဟာဆိုရင်လေဒေသတွင်းကပြင်းပြတ်တိုးတက်မှုနှုန်းထက်တောင်များပါသေးတယ်။2013-2014ဘဏ္ဍာနှစ်မှာ 9.5% ရှိနေတာကဒေသတွင်းခံမှန်းချက်ပြင်းပြတ် 9.2% ထက်ပိုများပါတယ်။ရှင်းနေမှာဆိုရင်လည်း 9.8% အထူးရှိမယ်လို့ခန့်မှန်းထားတာကြောင့်ဒါဟာအတော်မြင့်မားတဲ့ပမာဏပါ။ဒေသတွင်းမှာတိုးတက်မှုကျဆင်းတဲ့အခြေအနေတချို့ကြုံတွေ့ရချိန်မှာမြန်မာကတော့တက်လာနေတာပါ။ 9.8 ဆိုတာဟာကျွန်တော်စဉ်းစားလို့ဆိုရင်တရုတ်နိုင်ငံတက်တောင်ပုံများနေတာကြောင့်ရှင်းနေမှာတရုတ်နိုင်ငံကတော့ကျော်တက်မဲ့အခြေအနေမျိုးပါ
။မြန်မာနိုင်ငံကပေးစရာရှိနေတဲ့ကျွေးမြေတွေကိုနိုင်ငံကဗန္ဒာရေးလုပ်ငန်းတွေကရှော့ပေးခဲ့ပြီးတဲ့နောက်အကျွေးပေးရမှာစိတ်မချရတဲ့အခြေအနေအနေချင်းလောက်သာရှိတဲ့တိုင်းပြည်တစ်ခုဖြစ်နေကမ္ဘာဗန်နဲ့ IMF တို့ကလည်းမချရရင်ငါပဲသတ်မှတ်လိုက်တာဟာလေမြန်မာစီးပွားရေးအတွက်အားသာချက်တစ်ခုဖြစ်နေအစိုးရခန်းစာကဖော်ပြထားပါတယ်။အပြောင်းအလဲတွေနဲ့အတူမြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပေးကြတဲ့အနောက်နိုင်ငံတွေကဥရောပသမဂ္ဂ EU ရဲ့မချသေးရင်တော့အထူးကုံသွယ်ခွင့်တိုင်းပြည်တစ်ခုဖြစ်နေပြန်လည်လက်ခံလိုက်တဲ့ဆုံးဖြတ်ချက်ရလဲမြန်မာနိုင်ငံအတွက်ကုံသွယ်မှုတွေကိုအားကောင်းလာစေမဲ့လက္ခဏာတစ်ခုဖြစ်မယ်လို့တွက်ဆထားတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုတွေကိုလက်တလုံးမှာကြားခံပေးနေတဲ့ကဏ္ဍတွေကအဓိကတစ်ခုဖြစ်တဲ့သဘောတမွေထုတ်လို့ရောင်းချမှုမှာသတိထားစရာတွေလို့စိန်ခေါ်မှုတွေအများအပြားရှိနေတာကိုလည်းကမ္ဘာပံအရာရှိဟော့ဖ်မန်ကသတိပေးပါတယ
်။ I would call it challenges, but one of the risks, of course,is that for the foreseeable future gas is going to play a very important role in Myanmar's economy
စင်ခေါ်မှုဆိုရတဲ့အန်ဒီရဲလို့ပြောကျင်တာကတော့ကျူပီခမန်းနိုင်တဲ့အနာဂတ်ကာလမှာမြန်မာစီးပွားရေးမှာအဓိကနေရာယူထားတဲ့သဘာဝဓာတ်ငွေလုပ်ငန်းပါဓာတ်ငွေဈေးနှုန်းကိုအတိုင်းအတာတစ်ခုအထိနိုင်ငံတကာဈေးကွက်ကဆုံးဖြတ်သတ်မှတ်လေးရှိပါတယ်ရရှိအတွက် contract စာချုပ်ချုပ်သတ်မှတ်တာမျိုးလည်းရှိတတ်ပါတယ်ဒါပေမဲ့လည်းနိုင်ငံတကာကုန်စည်နှုန်းဈေးကွက်ကနေသတ်မှတ်တာတွေလည်းရှိနေတာကြောင့်အင်မတန်မှအတင်းဆောင်မခံနိုင်တဲ့အခြေအနေမျိုးပါ။ဒါကြောင့်လည်းဒီလိုအတင်းဆောင်မခံနိုင်တဲ့အခြေအနေမျိုးကိုထိန်းထားနိုင်ဖို့ကမြန်မာနိုင်ငံအတွက်အရေးကြီးပါတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုအရှိန်ဟုန်တွေမပြတ်အောင်ဆောင်ရွက်ရမှာဘူဘန်ကအရန်ငွေကြေးတွေကိုပုံမစူးစောင်းထားနိုင်ဖို့အစိုးရကစီးပွားရေးဆိုင်ရာမူဝါဒတွေကိုဆက်လက်အာရုံစိုက်နိုင်ဖို့တွေဟာအဓိကစင်ခေါ်မှုတွေဖြစ်လာလိမ့်မယ်လို့လည်းကမ္ဘာပံရဲ့စီးပွားရေးခန့်မှန်းချက်အစီရင်ခံစာကသတိပေးထားတာပါထူးသဖြင့်ရှင်းနှစ်2015ခုနှစ်မှာရွေးကောက်ပွဲအသစ်တွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာအုတ်ချက်မှုအပြောင်းလဲတွေပေါ်ပေါက်လာတဲ့အခါစီးပွားရေးဖွံ့ဖြိုးမှုကိုအားပေးတဲ့ပြည်ရင်ပြောင်းလဲရေးမူဝါဒတွေကနေလမ်းချော်မသွားဖို့လိုမယ်လို့လည်းသတိပေးထားပါတယ်ကမ္ဘာပံရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးဆိုင်ရာအရာရှိချုပ်ဟော့ဖ်မန်ကတော့နိုင်ငံရေးအခင်းအကျင်းတွေပြောင်းလဲလာရမှာအပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေရအောင်ဆောင်ရွက်သွားနိုင်မယ်ခွင်လန်းတွေလည်းရှိနေတဲ့အကြောင်းပြောဆိုခဲ့တာပ
ါ Myanmar is going through a big economic transition and as well as of course the political transition for next year's election is going to maybe be a bit of a challenge because it will create some uncertainty
မြန်မာနိုင်ငံဟာစီးပွားရေးမှာသမဂ္ဂနိုင်ငံရေးမှာပါအစွန်းကူးပြောင်းလာခဲ့တာပါရှင်းနှစ်ရွေးကောက်ပွဲကတော့မရေမရာအခြေအနေဖန်တီးကောင်းဖန်တီးပေးနိုင်တာကြောင့်စိန်ခေါ်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ်အစိုးရအနေနဲ့ဘယ်လိုအစီအစဉ်မျိုးတွေနဲ့တက်လာမလဲဆိုတဲ့အပေါ်မှာမူတည်နေတာပါ။ဒါပေမဲ့လည်း ရေကောက်ပွဲတွေကျင်းပကြတဲ့နိုင်ငံတိုင်းမှာပြောင်းလဲနိုင်မဲ့အခွင့်အလမ်းစီးပွားရေးဆက်လက်တိုးတက်လာအောင်ပြုပြင်ပြောင်းလဲမှုအစ်စ်တွေလုပ်နိုင်လိမ့်မယ်အခွင့်အလမ်းတွေရှိတတ်ကြပါတယ်မြန်မာနိုင်ငံမှာလည်းဒီလိုအခွင့်အလမ်းမျိုးရှိနေတာပါဒါကြောင့်လဲနောက်တက်မဲ့အစိုးရရဲ့အစီအစဉ်တွေအပေါ်မူတည်ပြီးမြန်မာနိုင်ငံရဲ့အနာဂတ်ဒီထက်ပိုပြီးတောက်ပြောင်လာမလားဆိုတာကိုလည်းတွေးလာရမှာပါ
ဧပြီလထဲမှာပဲထုတ်ပြန်ခဲ့တဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အစီရင်ခံစာမှာလည်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2014-2015မှာ9.3%ရှိမယ်လို့ခန့်မှန်းထားတာပါ။ပြန်လည်နလန်းထူလာတဲ့ကမ္ဘာစီးပွားရေးကတော့အရင်ထက်ပိုပြီးအားကောင်းလာနေသလိုဒီနှစ်အတွက်ဖြန့်မြဖွံ့ဖြိုးမှုနှုန်းကလည်း3.6%ရှိနေရကနေ2015ခုနှစ်မှာ3.9%အထိတိုးလာနိုင်တယ်လို့လည်းဝါရှင်တန်ခြေစိုက် IMF ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းတိုးတက်တဲ့နိုင်ငံတွေမှာဖွံ့ဖြိုးမှုအခြေအနေတွေနှေးကွေးနေသလိုတသက်ဆနိုင်ငံတွေမှာဖွံ့ဖြိုးမှုတွေအားနည်းနိုင်တာတွေကစိုးရင်စရာတွေဖြစ်ရှိနေစေပဲလို့လည်းသတိပေးခဲ့ပါတယ်။ဒီချိန်ထဲမှာပဲဆင်းရဲချမ်းသာကွာဟမှုကြီးထွားလာတာကလည်းပြဿနာတစ်ခုဖြစ်လာနေပြီးစီးပွားရေးပြန်လည်နလန်းထူလာတဲ့အခြေအနေတွေဟာလည်းမငြိမမျှဖြစ်နေတော့မယ်လို့ IMF ရဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်အစီရင်ခံစာမှာဖော်ပြထားတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုညှိနှိုင်းလိုက်ပါစေ။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။